ဆရာတော်ဖျားတပီတော်ပထမဆုံးရှောက်ထားလို့တာကတော့တပီတော်ကသတင်းသမားအနေနဲ့မေးရမှာဖြစ်ပါတယ်အင်တန်လေးနဲ့တဲ့ဘာသာရေးစာစနာရေးကိစ္စကိုမေးမှာဖြစ်ပါတယ်ဆိုတော့အမင်းတော်ကြောင့်အဖြေဖျားလောင်းလို့ဖြစ်ကောင်းဖြစ်နေပါလိမ့်မယ်တပီတော်ကိုခွင့်လွှတ်ပြီးတော့ဖြေချပေးပါလို့တောင်းပန်ခြင်းပါတယ်
ဘုန်းကြီးတက်နေတဲ့ညတော့ဖြေချပေးပါမယ်တကယ
်ကြီးပါဖျားပထမဆုံးကဒီမြန်မာနိုင်ငံမှာကိုယ်ကိုယ်ရာဘာသာကူးပြောင်းခြင်းဆန်ရဥပဒေမူကြမ်းဆိုရင်ပတ်သက်ပြီးတော့အဲ့ဒီမှာကိုယ်ကိုယ်ရာဘာသာဆိုတာကိုအတိတ်ပဲဖွင့်ထားတာတွေ့ရပါတယ်ဒါတော့ထူးဆန်းတဲ့ဥပဒေမူကြမ်းတစ်ခုဖြစ်ပါတယ်အဲ့ဒီထက်မှာတော့ကိုယုံကြည်ရာအလိုက်ဆွဲယူကိုယ်ကိုယ်သောဘာသာကိုဆိုလိုသည်ဆိုတော့ဒါဗုဒ္ဓဘာသာအစ္စလာမ်ခရစ်ယာန်စသဖြင့်ဆိုရလို့ထင်ပါတယ်ဒါပေမဲ့ကိုယ်ကိုယ်မှုဆိုတာနဲ့ပတ်သက်ပြီးတော့သူတို့ရှင်းရှင်းလင်းလင်းမပြောထားတော့အတော်လေးနားလည်ရခက်တယ်လို့တပြည့်တော့ထင်ပါတယ်တကယ်တော့ဗုဒ္ဓဘာသာဆိုတာဟာကိုယ်ကယုံကြည်မှုဖြစ်တဲ့အတွက်ကြောင့်အဲဒီယုံကြည်မှုအတိုင်းကျင့်ကြံတဲ့အဲဒီဓမ္မကိုလိုက်နာကျင့်ကြံတာကိုပဲဆိုရလို့အတိတ်ပဲတပြည့်တော့နားလည်ပါတယ်ဆိုတော့ဒီမှာဖွင့်ပြထားတဲ့အတိတ်ပဲဖွင့်ဆိုချက်ကလွန်လောက်ပါလေဗျာ
ဒါတူရရှိတယ်တကယ်ဘုန်းတော်ကဒီ traditional ဘောဒီရိုးရာရပြန်ဆိုတာနဲ့ philosophical ရှုထောင့်ကပြန်ဆိုတာဒီလိုတော့ကွဲတာပေါ့ရေပုံရာအဖြစ်ပြန်လာတော့ဒါကိုယ်ကိုယ်ရဘာသာဆိုရင်ဒါမိမိကိုယ်ကိုယ်ရဘာသာပေါ့အဲဒီကမှကိုယ်ကိုယ်ကျင်းဆိုတဲ့နေရာမှာ Christian Muslim ဗုဒ္ဓဘာသာအဲ့လိုမျိုးပေါ့ဗုဒ္ဓဘာသာလည်းပဲဥမာဆိုပါတော့အကျမ်းများဖြင့်ပြောရင်တော့တရားကိုကိုယ်ကိုယ်ပါကြီးတရားကိုကိုယ်ကိုယ်ပါကြီးဆိုတော့ဒီရေပုံရာသဘောပြောရင်တော့ဒီသဘောပဲတယောက်တာပဲတကယ်သူက philosophical ရဒီ academic သဘောရလေးလေးနဲ့နဲ့ဖွင့်ဆိုကြတဲ့အခါမှာဆိုရင်တော့ဗုဒ္ဓဘာသာဒီဘာသာမဟုတ် religion မဟုတ် သူကတကယ် the way of life ဘာညာနဲ့အဲ့လိုပြန်လာရှိတာပေါ့လေဘာသာမဟုတ်ဘူးဆိုတာအဲ့လိုမျိုးပြောကြတာဒါကတော့academic ရှုထောင့်ကပဲဖြစ်ဖြစ် philosophical ရှုထောင့်ကပဲဖြစ်ဖြစ်ဘာသာတရားကိုအဲ့လိုပြောတာအဲ့တော့ထိုးအနေနဲ့ကတော့ဒီခုနကဗုဒ္ဓဘာသာဒီ religion မဟုတ်ဘူး religion ဟုတ်တယ်ဆိုတာကိုတော့ဘုန်းကဒီနေရာမှာတော့အဲ့ဒီနဲ့သာမပြောလို့ဘူးတခါကြီးအာတန်ရကိုပြောခြင်းကသာလေသူတို့ဒီလိုပြောကြတယ်လို့ဘုန်းဘာရှင်နဲ့နေရတော့သူတို့ပဲယူဆထားပါတယ
်တင်ပါဗျာဆိုတော့တတိယအဲ့မိတော်မေရခြင်းအကြောင်းကလူတယောက်ဟာရိုးရာအဖြစ်မိယုဖလာအဖြစ်ဘယ်ဘာသာစီရင်မှာပဲပါနေပါနေဗုဒ္ဓရဲ့ဓမ္မကိုသက်ဝင်ယုံကြည်လို့အဲ့ဒီတိုင်းလိုက်နာကျင့်ကြံပြီးနေထိုင်နေဆိုရင်ဒါမှတ်ပုံတင်စရာလူသေးသလားဆိုတဲ့မေကွန်းများပေါ်ထွက်နေသလားလို့ပါဗျာ
ဒီကဒီလိုရှိတယ်တခါကြီးဒီမှာကကိုယ်ကိုရပါသာကုပြောင်းခြင်းဆိုင်ရာဥပဒေဆိုတဲ့နေရာမှာအခုလို့စင်ကာပူမှာလည်းရှိပါတယ်သူကဘာသာတူခြင်းလက်ထပ်ရင်အဲ့ဒါက not big issue ပေါ့ issue မဟုတ်ဘူးဘာသာတရားနဲ့ဘာသာတရားကို cross လုပ်တဲ့အခါမှာသူတို့ဒီမှာတော့ high court ဆိုတဲ့ high commission ဆိုရှိတယ်လို့ဘုန်းတော်သိရပါတယ်အဲ့တော့ခုမှကလည်းပဲဘာသာမတူတဲ့သူတွေဘာသာဟို cross လုပ်တဲ့အခါမှာပြည်ထနာတွေကရှုပ်ထွေးလို့အဲ့ဒီလိုမတူညီတဲ့ဘာသာလေးခုမှအများစုကကိုယ်ပြီးတော့သူတို့ကအဲပြေရှားမှုအနေနဲ့ရှိရတယ်လို့ရှိတော့ဒီဘာသာဝင်ဘာသာကုပြောင်းဥပဒေဆိုင်ရာဆိုတာဖြစ်ပေါ်လာတယ်လို့ခွန်ကြီးကဒီလိုပဲယူကြည်ထားပါလေခင်ဗျာ
တင်ပါဗျာတပည့်တော်တစ်ခုလျှောက်ထားခြင်းကတော့မြတ်စွာဘုရားလက်ထက်ကရောဗုဒ္ဓဘာသာကိုမိသားစုထဲမှာတယောက်ယောက်ကကုပြောင်းလာခဲ့ပြီးကျန်တဲ့မိသားစုဝင်တွေခင်မွန်းတဲ့တော်လကောင်းဇနီးတဲ့တော်လကောင်းသူတို့ကဒါဟိန္ဒူဝါဒဖြစ်ဖြစ်တခြားဒါသင်းစည်းဆရာကြီးတွေကိုဖြစ်ဖြစ်ဆက်လက်ကုွယ်ရဲအဲ့လိုကုွယ်မှုကွဲပြားမှုတွေရှိခဲ့ရဆိုရင်ဗုဒ္ဓလက်ထက်ကဘယ်လိုပုံစံမျိုးနဲ့ဆုံးဖြတ်ခဲ့ပါလဲဖေ။ဒီလိုတရားဥပဒေဆိုတာမျိုးများရှိခဲ့ပါလားဖေ။အ
ဲ့တော့အဲ့ဒါကိုဟိုဟာဒီစိမ့်နဲ့အကြီးအကျယ်ပြောမယ်ဆိုခေါင်းတို့ဝိသခာကျောင်းမကြီးဆိုတာခေါင်းနဲ့တမီးလေးတွေကတော့တာပါဖြစ်ခဲ့တာ။ဒါပဲလို့သူတို့သူလက်ထက်တဲ့အခါမှာဘာသာမကျူတဲ့ပုဂ္ဂိုလ်တွေလက်ထက်ရတဲ့အခါမှာဖိုက်မီကြီးကတင်လာလက်ရှိတမီးလေးကိုအကြောင်းမင်းမှုကြောင့်ခက်ခဲရှိလာလို့ရှိရင်သူသက်သမအိမ်ထည့်လိုက်တဲ့တမီးလေးကိုကျောင်းသူတွေကရှိလို့ရှိရင်စိတ်ချနိုင်မပြောပါနဲ့စိတ်ချနိုင်မလုပ်ပါနဲ့ဆိုသူ့တော့မှဂျုံမီချစ်စီထည့်လိုက်တဲ့နောက်ကအမှန်မှန်ကိုဆုံးဖြတ်နိုင်မှုအတွက်ပညာရှိအမကြီးတွေကိုထည့်လိုက်ပါတယ်ဥမာပြောတစ်ခါမှဝိသကာကသက်သမလည်းဖြစ်ဒီတကယ်တရားတရားနဲ့နေတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီအိမ်မှာဘာလို့မဲ့အိမ်မှာဆုံးလန်တာရက်တဲ့အခါဝိသကာကျောင်းမကြီးအမြင်ရတဲ့အခါကျတော့ဒီကနေ့သူ့စိတ်ထဲမှာစိတ်ထဲမှာမချမ်းသာဘူးမချမ်းသာပေမဲ့ဆုံးလန်းမှုလည်းမဖြစ်တဲ့အခါကျတော့သူကအရှင်ဘုရားတဲ့ကျွန်တော်မှဗျာဒီလိုယောက်ျားမကြီးတွေကစားကျင်းတွေကိုစားနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါဗျာလို့ပြောတော့ခုကယောက်ျားမကြီးအစီအစိုးတာပေါ့သူတို့စားကျင်းတွေဆိုတော့အဲ့ဒီခါမှာဒီတက်တနာဖြစ်တဲ့ခါမှာဒီဥဒ္ဒတာကိုအိမ်မောအမြင်ချတယ်သူတို့ပြောရကောင်းလားဆိုတော့အဲ့ဒီခါမှာသူ့နောက်မှာပါတဲ့တင်ရရှင်တွေကသူကစားကျင်းတွေကိုစားနေဆိုတော့ဘာကိုပြောနေတာလဲဆိုတော့စားကျင်းစားကျင်းတွေကိုကြားတယ်ဆိုတော့သူတို့ကဒီဘဝမှာသူတို့ကုသိုလ်ကောင်းမှုတော့မရှိဘူးအတိတ်ဘဝဖြစ်ပြီးတဲ့ကုသိုလ်ကောင်းမှုတွေပါလာတာဖြစ်တဲ့အတွက်အတိတ်ကကုသိုလ်တွေကိုစားနေတဲ့ပုဂ္ဂိုလ်တွေပါလို့ပြောတာဖြစ်တော့ ကနဒီနိုင်ငံမှာတွေကဥဒါခါရပြောခြင်းကအမှန်တရားကိုပြတာဖြစ်တဲ့ကြောင့်ဒီပြင်းနဲ့တော့ဒီမောင်းနေချလို့မရဘူးဆိုတော့ဒီလိုမျိုးရှိအဲ့တော့ဘာသာတရားကူးပြောင်းခြင်းကြောင့်အတွက်ဘုရားမဲ့တွေအတွက်ဘုရားမတူတူလက်ထပ်ခြင်းကြောင့်ပြဿနာတွေကတော့ခရီးလက်ထက်တွေရှိခဲ့ပါလေကြာတာ
ဒီမှာအခုလည်းပဲဆရာတော်ဘုရားနိုင်ငံရေးနဲ့ဘုရားသာသနာအကြောင်းပြောတဲ့အတွက်ကြောင့်မိဂျီမာမြန်မာနိုင်ငံမှာအခုဒီဥပဒေကြမ်းပေါ်ပေါက်လာတာလည်းပဲနိုင်ငံရေးကိစ္စအတော်လေးပါနေတယ်ဆိုရင်မှန်ပါသလားဗျာ
ဟုတ်နေကြတော့အဲ့ဒီလူမျိုးရေးတို့နိုင်ငံရေးတို့ဂျူလာတို့ရင်းချမှုတို့ကတော့ဆက်နေနေဆိုချင်တယ်ဒါပေမဲ့ခုနကဒါသာပြည်ပြည်ဆိုင်ရာဥပဒေဖြစ်လာတာကတော့ဒါကြီးစတော့စမ်းကြည့်နေတာကြီးသူကမြန်မာနိုင်ငံမှာဒီဟွာက၃နှစ်လောက်ကကြာပြီးတော့ဒီလိုရစ်ကူးကြောင်းလာတဲ့အခါမှာပွဲလင်းလာတဲ့အခါမှာအဖွဲ့အစည်းတွေကအကုန်လုံးကောင်းဆောင်တော့မှာကောင်းဆောင်လာကြတယ်အဲ့ဒီမှာဆိုရင်ဒီဒရိုက်တို့တော်တော်လေးကိုရှုပ်ထွေးပါတယ်အဲတဘာကအမြင်နေဆောင်တော့ကုချောက်ကိုကြည့်ပါလားကုချောက်ကလည်းသူပြစ်စာရှင်ဆောင်ရကြတာပဲအခုဘာလဲကူးပြောင်းနေဆိုင်ရာလဲဆရာတော်လေးကသူ့ဟာဒီဒီ timing ပေါ်ဒီအချိန်နဲ့အခါတင်ဖြစ်လာတဲ့သဘောဖြစ်တော့အဲ့ဒီခါမှာကတန်ဃာတော်တွေကတော့နိုင်ငံရေးအတွက်ဆုံရှားတာပေါ့သူကတော့အမျိုးသားရေးအတွက်ဆုံရှားတာအဲ့ဒါအရေးတွေဆိုတာလည်းပဲပါတာပေါ့လေအမျိုးသားရေးဆိုတော့အဲ့တော့အမျိုးသားရေးအတွက်ထူးခြားတဲ့ကိစ္စကတစ်ခါကလည်းပဲနိုင်ငံရေးလို့အမျိုးသားရေးဆိုတာကစကားချင်းတို့သုံးတဲ့ခါကျတော့ကိုယ်တို့ကအဲ့ဒီမှာဒီကိုယ်တို့ကမတန်ငါတို့ဒီကဒီဟိုဥပဒေမူကြောင့်ကိုထပ်ထားတာခုဒီဒီကနဲ့၂၁နှစ်ဆက်နေဆိုရင်တို့ချက်နှစ်ပြီးတော့ဆိုပါတော့၆ခါလုံးလုံးကြီးကနိုင်ငံရေးဆိုတဲ့နိုင်ငံစိုးရဖြစ်နေတယ်အဲတကယ်စိုးရဖွေးကမှဒီဖွင့်တင်ဖွင့်ရမှာဒီ issue ကိုမကန်ရဘူးမတင်ရဘူးဖြစ်နေတာ။ဒါမှလို့နောက်ဆုံးတော့ဒီဟွာကဒီခိုင်ကျိုးကနေဒီ issue ကိုသမတကြီးကနေနှုတ်မင်ပြီးတော့ဒီဖွင့်ကနေဖွင့်ပြီးတော့ပြုတဲ့ခါကျတော့ဒေးရတော့ဆဲကြတာပေါ့ဒီကံကသံဃာတော်ကြီးအစိုးရလက်ခံလုပ်ပြီးတော့အစိုးရကဒီအကူစင်တယ်လို့ဒီလိုပဲပြောကြတာ။ဘိုးလို့မြင်ကြတော့ဒီအစိုးရကိုသူ့ဘုတ်ဒီလက်ရှိနိုင်ငံရေးကိုပံ့ပိုးပြီးဖို့အလုံးစုံချင်းမဟုတ်သူကမြန်မာနိုင်ငံမှာဒီလူငယ်စုတွေရောကိုရဘာသာတွေရောတခြားဘာသာဝင်တွေရောတိုက်ပြီးအပြင်ကူးကြောက်ရေးကဏ္ဍမှာငြင်းချမှုရှိလို့ပါတယ်အခုချိန်မှာငြင်းချမှုဆိုရင်ဘုန်းကြီးထိုင်းနိုင်ငံလိုဖြစ်သွားမှလည်းဘုန်းကြီးတန်ဃာတော်တွေကကြောက်တကယ်ပြောမှဆိုရင်တွေ့ရမှာနိုင်ငံတကာလည်းပဲရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေကဒီငြင်းချရေးကိုကြည့်ပြီးတော့ဒရင်နေဆောင်နေပါတယ်ဒရင်နေနားထောင်နေပါတယ်အဲ့တော့ဘုန်းတော်ကတိုက်ပြီးငြင်းချရေးကိုပံ့ပိုးပေးတယ်လို့ဘုန်းကြီးကတော့အဲ့လိုပဲမြင်နေကြတာကြီ
းတင်ပါဗျာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီဥပဒေကတည်ငြိမ်ရေးအတွက်ဘလောက်အထောက်အကူဖြစ်လို့လဲဖေဟာဒီဥပဒေကြောင့်သာလျင်လူခွင်းသမားတွေကပူပြီးဝေဖန်လာရတယ်ဆိုရင်တော့အဲ့ဒီဘက်ကတော့မတွေးကြည့်နိုင်ဘူးလားဖေဟာဒီဥပဒေဟာဘလောက်ထိလိုအပ်ပါသလဲဖေဟာ
သူကတော့ကိုလိုလည်းရှိတာပေါ့တကယ်ကြီးအဲတကယ်မကြီးတော့ဆက်ဆူကြည့်ပြောသလိုပေါ့သူကဓမ္မတိကိုနိုင်ငံတကာသတင်းဌာနတွေက highlight လုပ်တဲ့ခါမှာဒီဟာဒီပဲသူက highlight လုပ်တော့ပြက်တယ်လားဒါပဲအကြီးအကျယ်ဖြစ်နေတယ်လို့ထင်တာ highlight လုပ်စရာအများကြီးပါပဲဆိုတော့the white person city အတွေ့အကြုံကိုအင်တာနက်မှာလို့ရတယ်ဘာလို့ဆိုတော့ကိုယ်လို့ဒီမှာ highlight လုပ်ချင်တာကဘာသာတရားကိုလည်းအခုချိန်မှာ highlight လုပ်လို့ရတယ်ဒီအပြင်ကူးပြောင်းရေးမှာအေးပွင့်နေတဲ့ပညာရေးတွေဆိုတာ highlight လုပ်လို့ရတယ်ဒီအနာရှင်တွေရဲ့ဒီကျန်နေသေးတဲ့ဒီအရှိန်ကျန်နေသေးတဲ့အရာတွေကိုလည်း highlight လုပ်လို့ရတယ် ethnic group တွေရဲ့ကိုယ်မကျက်တဲ့အရာတွေကိုမကျက်တဲ့အရာဒီလိုပြီးတော့ပြနေရတဲ့ highlight လုပ်တယ်အခုဒီမောင်တော်နဲ့ဘုဒ္ဓတော်ကိစ္စမှာဆိုရင်တစ်ခါကလေလာလာမရောက်တိုက်ခိုက်တာတွေကိုပဲ highlight လုပ်လို့ရတယ်အဲ့တော့ highlight လုပ်ဖို့အများကြီးရှိတဲ့အခါမှာတန်ဃာတော်များကဒီနိုင်ငံတော်အစိုးရကိုဟိုညီဟွာပေါ့သူတို့ရဲ့အတွေ့အကြုံပြောရေးမှာသူတို့ကအားပူကောင်းအောင်ပံ့ပိုးပေးသူဖြစ်တဲ့အတွက်ကြောင့်တခါကြီးနိုင်ငံရေးသမားကတန်ဃာတော်များပေါ်မှာ highlight လုပ်ပြီးတော့ပြောရတယ်ဒီကိစ္စကတော့ပုံဝါချင်းတယ်ဘုန်းတော်တန်ဃာတော်တွေကတော့အေးစိနဲ့ညချရေးကိုသူတို့လည်းပဲရံနေလို့အဲ့ကသူကပြောတော့တာလူခွင့်ရေးတို့အဲဖျူမန်ရိုက်တို့သူတို့ပြောတာအိုးလို့ကြတော့လူခွင့်ရေးနဲ့ဒီနိုင်ငံသားခွင့်ရေးကိုအများကြီးတယ်နှလုံးသွင်းတယ်နောက်တစ်ခုကအိုးလို့ကဘာလို့ဆိုတော့အမျိုးသားရေးဆိုတဲ့နေရာမှာနိုင်ငံတစ်ခုရဲ့မူလကုန်သိက္ခာနိုင်ငံတစ်ခုရဲ့မူလအနှစ်သာရနိုင်ငံတစ်ခုရဲ့မူလထိထောင်ခဲ့တဲ့အခြေအနေမျိုးအိုးလို့ကအများဆန်းဖြစ်တဲ့အခုဘာလို့လဲဆိုတော့အိုးလို့ကြီးနဲ့ယူရီးယားနိုင်ငံဆိုသူကဆိုတော့ဘုရားဘာသာချင်းချင်းချင်းတော့လည်းနိုင်ငံချင်းရှိတယ်ဒီနိုင်ငံမှာခုတောင်ပိုင်းမှာဆိုရန်တန်ကတော့များကဟိုချုံငံသွားတဲ့ခါမှာအောက်လေးနဲ့သွားရပြီးနောက်တစ်ခါတကောင်းဟိုချုံငံကျွားတဲ့ခါမှာကြီးပါဝတ်ပြီးတော့သွားရတယ်ဆိုတော့ဖြစ်နေရည်ရောက်လာပါတယ်အဲ့တော့ကိုလိုကြီးကတော့ဘလိုနည်းနဲ့ဖြစ်ဖြစ်ပြောတဲ့နဲ့အရာပြောမှကဘာတိနဲ့ပြောတဲ့ခါမှာခွေးတို့ရန်တန်ကတော့များရဲ့ဒီဘာသာတရားချွမ်းညီမှုနဲ့တော့ဒါကိုဥမာဆိုတော့ highlight လုပ်ပြီးတော့တချို့ကစကားကိုချက်တယ် interpret လုပ်တော့ရှိတယ်ဥမာဆိုတော့ရန်တပါးပြောတယ်အစိုးရောက်နေတဲ့အရာတွေကိုဒီဘောမတူနိုင်ဘူးပြောတဲ့အခါမှာ interpreter က I hate whatever the extremists ဆောင်ရောက်နေတဲ့နေရာတွေကမုန်းတိတယ်ပြောတော့တချို့ကဘာသာတရားကိုတက်တာပြောခြင်းနဲ့ပုဂ္ဂိုလ်ကအာကိုရဘာသာပါလို့မုန်းတိတယ်။အာကိုရဘာသာတရားကဘယ်လိုမျိုးမုန်းတိတယ်ဆိုတော့မုန်းတိခြင်းဆိုတဲ့စကားကိုသူကသိရပြန်လိုက်တကဒိဗိဒ်ကတမျိုးဖြစ်ပေါ်လာတယ်။မုန်းတိခြင်းဆိုတဲ့စကားကဘုလိုဘာသာတရားအရာရောဒီဒီကိုယ့်ရဲ့နှလုံးသားအရာကိုပြောဖို့အင်တန်ဝင်လေးပါ။ဒါနဲ့စကားတစ်ခုကိုဖြေတဲ့အခါတော့လူအပ်တဲ့ဒီပဲဒီရောက်သွားတတ်ပါလေ။ဘုလိုရန်တန်ငယ်တော်တွေကဒီထဲမှာတော့သိခံမယ်၊တက်နေတဲ့ခံတရားကိုလက်ခံတော့မယ်။ကိုယ်ကသင်ဖြည့်ကြပြီမဲ့အခွင့်အာဏာမသိရင်လည်းဒီမှာဆွဆဲချက်ကိုပို့လို့ရတော့ခံယူရရှိတာပဲမေတ္တာတရားနဲ့ဒါပဲရှိတာပေါ့
တပည့်တော်နောက်ဆုံးမိခင်နဲ့မိခွန်းကတော့ဖျားဥနုလက်ထက်တုန်းကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာပြုလုပ်ရေးဆိုပြီးဥပဒေလုတ်ခဲ့တဲ့အတွက်ကြောင့်နောက်ပိုင်းမှာနိုင်ငံရေးပြဿနာအကြီးကြီးတက်ခဲရပါတယ်ဆိုတော့အခုဘာသာရေးနဲ့ဆိုင်တဲ့ဥပဒေကိုပြဋ္ဌာန်းလာတဲ့ဟာကတော့ဘာမှပြဿနာနောက်ဆက်တွဲကြက်တွေပေါ်ပေါက်မလာဘဲနဲ့ငင်းငင်းကြမ်းကြမ်းနဲ့ပြည်ပြည်လည်းလည်းဖြစ်လာနိုင်မယ်လို့ရှင်ဖျားပြောလင်းပါသလားဖျား
ဒီမိုကရေစီအကြံကြီးကြောင်းရေးကာလမှာဒီမိုကရေစီရဲ့ပေါ်ရာကိုတော့အတိအကျအရေးကြီးတယ်လို့ထင်တယ်။ဥပဒေနဲ့ထက်ကဒီကုသရေးမှာရန်တန်ကတော့အချင်းချင်းနဲ့ဆက်ဆက်ဖြစ်တယ်။နောက်တစ်ခါသူတို့တိုင်းတာတစ်ခုရဝင်ကြည့်တဲ့ကိုကွဲပြေးနေပါ냐တော့အမျိုးရှိတယ်။ဘုံကတော့ဒီဥပဒေရာကတော့လူ့ခွင့်ရေး human right ကိုတကယ်လေးစားမယ်ဆိုရင်ဥမာဘုံတို့ကလည်းစိလာတဲ့အချင်းနိုင်ငံတော်ကိုအဲဒါဆိုတော့ကျင်ပြမှာပဲသူတို့ community ကလည်းသူတို့ community မှာနင့်လာတယ်ဆိုရင်မမြတ်တဲ့နိုင်ငံတော်ကိုကျင်ပြပြီးတော့နိုင်ငံတော်မှာအများကြီးနဲ့ပုံနဲ့လောက်တာကိုပုံရတော့တညရဲ့ဖဲဖြစ်တယ်လို့ပုံခိုင်တာကခိုးအမြင်ကတော့ဒီဥပဒေပြတဲ့အရေးကဘုရားဘာသာပြတ်တဲ့လုပ်ပေးတာမဟုတ်ဘူးအများကြီးရဲ့ငြိမ်းချမ်းရေးကိုဥတည်တယ်လို့ပုံကတော့ဒီလိုနဲ့ခံစားရတာပဲ